ပြည်နိုင်ငံအထွေထွေရွေးကောက်ပွဲကိုသတ်မှတ်ချိန်တက်3နှစ်စောပြီးဂျွန်လ10ရက်နေ့မှာကျင်းပဖို့ဝန်ကြီးချုပ်ထရီဇာမေရဲ့တောင်းဆိုချက်ကိုဗြိတိသျပါလီမန်ကတခဲနဲ့ထောက်ခံလိုက်ပါတယ်။ဥရောပသမဂ္ဂကဗြိတိနိုင်ငံခွဲထွက်ရေးကိစ္စချောချောမွေ့မွေ့ဖြစ်စေဖို့မျှော်လင့်ချက်နဲ့ရွေးကောက်ပွဲကိုစတိုးကျင်းပဖို့ဝန်ကြီးချုပ်မေကတောင်းဆိုခဲ့တာပါ။ထောက်ခံမဲ922မဲကန့်ဝယ်မဲ73မဲရရှိပြီးအတီးဖြစ်လာမဲ့ဒီစောစောစီးစီးရွေးကောက်ပွဲကြောင့်ဝန်ကြီးချုပ်အနေနဲ့ဥရောပခွဲထွက်ရေးဈေးဆရာမှာအသာစီပြီးဒီခွဲထွက်ရေးကိစ္စမှာအတိုက်ခံတွေရဲ့အခန်းကဏ္ဍကိုလည်းတွန်းမြင့်ပြနိုင်လိမ့်မယ်လို့လူများကယူဆနေကြပါတယ်။ခွဲထွက်ရေးညှိနှိုင်းမှုနှစ်နှစ်ကြာဖြစ်စဉ်ဟာ Lisbon EU စာချုပ်အပိုင်50စတင်အသက်ဝင်တဲ့ပြီးခဲ့တဲ့မေလကစတင်ခဲ့ပါတယ်။ဒါပေမဲ့ကုန်သွယ်ရေးနဲ့အခွန်ကိစ္စတွေနဲ့ပတ်သက်ပြီးအတိုက်ခံတွေရဲ့ကန့်ကွက်မှုကြောင့်ဗြိတိန်ဝန်ကြီးချုပ်အဖို့ခရီးမတွင်ဖြစ်နေကြရတာပါ။ဒီရွေးကောက်ပွဲကြောင့်ဈေးဆရာမှာအင်အားရှိစေပြီးEU ကခွဲထွက်ပြီးနောက်ဗြိတိန်နိုင်ငံရဲ့အနာဂတ်ရှင်းလင်းတည်ငြိမ်နေလိမ့်မယ်လို့ယုံကြည်ကြောင်းဝန်ကြီးချုပ်မေကပြောပါတယ်။ EU ကခွဲထွက်ရေးကိစ္စကတော့နောက်ပြန်မလဲနိုင်ဘူးလို့လည်းသူကယုံကြည်ကြောင်းထပ်မံပြောကြားသွားပါတယ်။